နှစ်ပေါင်း20ကြာအာဖဂန်စစ်ကိုအဆုံးသတ်ပြီးတပ်တွေပြန်ရုပ်သိမ်းနေတဲ့အစီအစဉ်ကြောင့်အမေရိကန်ရဲ့နိုင်ငံတကာရည်တည်ချက်အပေါ်ထိခိုက်နိုင်တယ်လို့အကဲခတ်တချို့ကသုံးသပ်ကြပါတယ်။အမေရိကန်ကတော့လုံခြုံရေးအခြေအနေရိုးရွင်းလာနေတာကြောင့်ကာဘူးမြို့တော်မှာရှိတဲ့အမေရိကန်တပ်ရုံးကတန်တမာအများစုကိုဘေးလွတ်ရာရွှေ့ပြောင်းထားမှာအခုအညီပေးဖို့အမေရိကန်တပ်ဖွဲ့ဝင် 3,000 လောက်ဆေးလွှတ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအရေးကြောင့်အမေရိကန်ပေါ်ရိုက်ခတ်လာနိုင်ခြေတွေနဲ့ပတ်သက်လို့ VOE ရဲ့တန်တမာရေးဆိုင်ရာအကြီးတန်းတာဝန်ခံစင်ဒီစိန့်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်။အာဖဂန်နိုင်ငံတွင်းအရေးကြီးတဲ့မြို့တွေဖြစ်တဲ့ Herat နဲ့ Kandahar တွေကိုတာလီဘန်တို့ထိန်းချုပ်ပြီးနေစဉ်ဆိုသလိုတခြားပြည်နယ်မြို့တော်တွေနဲ့တခြားဒေသတွေကိုပါထိန်းချုပ်လာတာနဲ့အတူပဲအခြေအနေကဘာတွေဖြစ်လာအောင်မလဲဆိုတာမသိဘူးလို့အမေရိကန်တာဝန်ရှိသူတွေကဝန်ခံပြောဆိုထားပါတယ်။တန်ယုံဝန်ထမ်းတွေကိုကဲတင်ဖို့အတွက်အမေရိကန်တပ်ဖွဲ့တွေဆစ်လွတ်ရတာမျိုးကဘယ်သူမှမလိုလားတဲ့ရလတ်မျိုးဖြစ်တယ်လို့ကျွမ်းကျင်သူတဦးက VOA ကိုပြောပါတယ်။ STEM Center က Elizabeth Threadgill ကအခုလိုပြောပါတယ
်။ The optics of itreally to my mind speak to the intelligence failure
တာလီဘန်တို့အနေနဲ့နိုင်ငံတော်မှာဘယ်လောက်များများအသာစီးရအောင်လုပ်နိုင်မလဲဆိုတဲ့အပေါ်မှာကြိုတင်ပြင်ဆင်နိုင်စွမ်းမရှိခဲ့တာလို့ကျွန်မယူဆပါတယ်။တန်ယုံမှာအမေရိကန်1400ရှိနေစေဖြစ်ပြီးတော့သူတို့ကိုဘေးကင်းရာကဲထုတ်မဲ့အခြေအနေမျိုးပြီးခဲ့တဲ့သတင်းပတ်တွေဖြစ်လာမယ်လို့အမေရိကန်ကကြိုတင်မှန်းဆမိတယ်လို့ကျွန်မမထင်ပါဘူး။
တာလီဘန်တွေဘက်ကအသာစီးရလာတာနဲ့အတူပဲကာဘူးကနေအမေရိကန်တန်တမန်တွေကိုရုတ်တရက်ရှော့ချထားဟာဆိုရင်ထင်ရှားတဲ့အချက်ဖြစ်ပြီးအမေရိကန်ဘက်ကဆောင်ရွက်လို့တဲ့ကိစ္စမျိုးမဟုတ်ဘူးလို့လဲကျွမ်းကျင်သူတချို့က VOA ကိုပြောပါတယ်။ Michael Kugelman ဟာ Wilson Center ကဖြစ်ပါတယ
်။ But the fact that the US is now evacuating so much of its
American တန်တမန်များပြားကခုခါမှဘေးလွတ်ရာကဲထုတ်နေတယ်ဆိုတဲ့အချက်ဟာသိပြီးခိုင်မာအကောင်းတဲ့သတင်းစကားဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်နဲ့ဆက်ကွာနေပြီးသူတို့ဖြင့်လက်လျှော့လိုက်ပြီးဆိုတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံတွင်းမှာလည်းမကပါဘူး။ကဘာဟုဟာသတင်းစကားပါလိုက်တာပါ။အမေရိကန်ရဲ့ပြန်ပြက်တွေကတော့ဒီချက်ကိုအားနည်းချက်ဖြစ်နေမှတ်ယူသွားမှာသိကြပါရယ်
။အမေရိကန်ကတန်တမန်တွေကိုထိခိုက်မှုမရှိအောင်အမြဲတမ်းသတိထားဆောင်ရွက်တာဖြစ်တယ်လို့ပြောတဲ့ကျွမ်းကျင်သူတွေလည်းရှိပါတယ်။ Center for American Progress က Brian Cadullis ဖြစ်ပါတယ
်။ I think the main message it sends is that the United States
အဓိကကြားတဲ့သတင်းစကားကတော့အမေရိကန်ဟာကိုယ့်အရေးကိစ္စကိုအလေးထားဆောင်ရွက်မယ်ဆိုတာကိုပြသလိုက်တာလို့ကျွန်တော်ထင်ပါတယ်။ကိုယ့်ရဲ့တန်တမန်တွေကိုအလေးထားဂရုစိုက်မယ်။ဘာသာပြန်တဲ့အဖြစ်ဆောင်ရွက်ခဲ့ကြသူတွေအတွေ့တတ်နိုင်တာတွေဆောင်ရွက်ပေးမယ်။ဒါပေမဲ့အမေရိကန်တွေရုတ်သိမ်းနေပါပြီ။ဒီသတင်းပတ်အစောပိုင်းကသမ္မတဘိုင်ဒင်သတင်းစာရှင်းလင်းပွဲမှာရှင်းရှင်းလင်းလင်းပြောဆိုထားပြီးသားပါ။တပ်ဖွဲ့တွေရုတ်သိမ်းရေးအပေါ်သူဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်မဲ့ပုံမတွေ့ရပါဘူ
းအာဖဂန်စစ်တပ်ကိုလေ့ကျင့်တင်တန်းပေးရေးနဲ့လက်နက်တပ်ဆင်ရေးအတွက်အမေရိကန်ဒေါ်လာ1 trillion ကျော်အသုံးပြုခဲ့ကြောင်းအာဖဂန်မှာအမေရိကန်ထောင်ချီတည်ဆုံးခဲ့ရတာတွေကိုထောက်ပြပြီးဆယ်စုနှစ်တွင်နဲ့ချီကြာမြင့်လာတဲ့အာဖဂန်စစ်ပွဲကိုစစ်ရေးအရာဖြေရှင်းလို့မရဘူးဆိုတာကိုသမ္မတဂျိုးဘိုင်ဒန်ကအကြိမ်ကြိမ်ပြောဆိုထားပါတယ်တာလီဘန်လက်ထဲကိုမချရောက်ခင်ကန်ဒါဟာကစခန်းတစ်ခုမှာအာဖဂန်အမျိုးသမီးတွေနဲ့ကလေးငယ်တွေခိုးလုံနေခဲ့ကြတာပါ။တာလီဘန်တို့ကအချိန်တိုအတွင်းအာဖဂန်နစ္စတန်ကိုထိန်းချုပ်လိုက်မယ်ဆိုရင်တော့ပြည်ပမှာလူခွင့်ရေးချန်ပီယံအဖြစ်အမေရိကန်ရဲ့ပုံရိပ်ကိုထိုးနှံမှုတစ်ခုဖြစ်စေမယ်လို့ပြောသူကတော့အမေရိကန်ခြေဆိုင် CNA သုတေသနအဖွဲ့ကြီးက Jonathan Schroden ဖြစ်ပါတယ
်။ certainly the if the taliban are
taliban နဲ့နိုင်ငံကိုတည်ယူပြီးအရင်ကတွေ့ခဲ့ရပြီးဖြစ်တဲ့သူတို့အုပ်ချုပ်မှုပုံစံအတိုင်းပြန်ပြီးကျင့်သုံးလာမယ်ဆိုရင်တော့လူခွင့်ရင်းနဲ့အမျိုးသမီးတွေအခွင့်အရေးတိုးတက်စေဖို့ကမ္ဘာမှာခုခံကာကွယ်ပေးသူဖြစ်အမေရိကန်ရဲ့ရည်တွေမှုအပေါ်မှာထိခိုက်လာမယ်လို့ကျွန်တော်ထင်ပါတယ
်မကြသေးခင်ကပဲပြည်နယ်မြို့တော်အများအပြားကိုသိမ့်ပိုက်လိုက်တဲ့တာလီဘန်တွေကတော့အခုအခါကာဘူးမြို့တော်နဲ့လက်ထက်အထိရောက်လာတာကြောင့်တလနှစ်လလောက်အတွင်းမြို့တော်ကျသွားနိုင်တယ်လို့အရင်တုန်းကခံမှန်းထားဘူးတာထက်တောင်းပိုပြီးမြ мян ဆန်းဆန်းဖြစ်သွားမှာကိုကျွမ်းကျင်သူတချို့ကစိုးရိမ်နေကြပါတယ်ရှင်